Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2022ခုနှစ် November 17ရက်ဇာသာရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9မီတာ1925 30နဲ့ View ရဲ့ Facebook စာမျက်နှာတို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပ
ါမင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေမှာတော့ပဋိပက္ခတွေနဲ့ဆန္ဒမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့တုန်းကသတင်းထုတ်ပြန်ပါတယ်။ Indonesia ကိုရောက်နေတဲ့ British နိုင်ငံသားရေးဝန်ကြီး Liz Truss နဲ့ Indo နိုင်ငံသားရေးဝန်ကြီး Retno Marsudo တို့တခြားဒေသရင်းကိစ္စတွေနဲ့အတူမြန်မာနိုင်ငံအရေးကိုထပ်တင်းဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ရှွန်တာနာအပါဝင်၅ဦးအမှုအတွက်တက်တည်ရီကိုတော့လာမယ့်နိုဝင်ဘာ25မှာစတင်စစ်ဆေးမှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူပြောပြပေးပါမယ်ကိုရနိုင်ရှင
်ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့ထောင်ဆန်းစုကြည်နဲ့စီးပွားရေးချန်ပီယံရှွန်တာနာပါ၅ဦးအမှုကိုဒီကနေ့ဆက်လက်စစ်ဆေးတာမှာတော့
ဒီရလို့ဖြစ်ပါတယ်ဒီရလို့မဖြစ်ရဘူးရဲမှုအောင်လို့လည်းဒီရလို့စပြရအောင်နော်ဒီနောက်ကြီးညတော့ဒီရလို့ပြတ်တည
်လာမယ့်နိုဝင်ဘာ25ရက်နေ့မှာတော့တက်တည်တွေကိုစတင်စစ်ဆေးသွားမှာဖြစ်တယ်လို့ရှင်ထန်းတော်ရဲ့ရှင်းနေတူကပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနောက်ဆင်ရဖို့ရှိပါတယ်ဒါပြင်ကြားပြည်နယ်ကစစ်ပေးရှောင်းတွေကိုအကူအညီပေးနေသူတွေဘလို့အခက်ခဲတွေကြုံနေရသလဲဆိုတာနဲ့ကချင်ပြည်နယ်လိုင်ဇာနဲ့ရှမ်းပြည်နယ်ပန်ဆန်းမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတဲ့အကြောင်းတခါရခိုင်ပြည်နယ်ကဒီနေ့မှာတော့ AA နဲ့စစ်ကောင်စီတက်တွေကြတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။ဒီကြောင်းတွေမတိုင်ခင်အခုနောက်ဆုံးတော့ရသတင်းတွေကိုမတ်မြသင်အောင်နဲ့ကိုအောင်မြတ်သူတို့ကကြီးညာပေးမှဖြစ်ပါတယ်ဗျာ
။ဆေးရနာတင်ပြီးတဲ့နောက်ပိုင်းမှာပဋိပက္ခတွေနဲ့ဆန္ဒမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ American ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုငြိမ်းငြိမ်းချမ်းချမ်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရအောင်လို့နိုင်ငံတကာအတိုင်းအဝိုင်းကထိထိရရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့ဥရောပသမဂ္ဂ EU ၊ Britain ၊ပြင်သစ်၊ Germany ၊ Canada ၊ Australia ၊ New Zealand နိုင်ငံကတာဝန်ရှိသူတွေနဲ့ American နိုင်ငံသားရေးဝန်ကြီးဌာနအတိုင်းပင်ခံ Derek Shulley တို့ဒီသတင်းပတ်ထဲမှာဆွေးနွေးခဲ့တာပါမြန်မာစစ်အာဏာပိုင်တွေရဲ့အကြမ်းဖက်လို့ရတွေနဲ့လူသားချင်းစာနာမှုအခြေအနေတွေစိုးဝါနေတဲ့အပေါ်မှာစိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းမှာအတိုင်ပင်ခံအရာရှိကပြောကြားခဲ့တဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့ကိုလည်းအလေးထားပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာစစ်အာဏာပိုင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့တွဲဆောင်ခွင့်ပြုဖို့အရေးကြီးကြောင်းလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီရေးနဲ့အာဆီယံနဲ့လက်တွဲဆောင်ရွက်နိုင်ရေးကိစ္စရပ်တွေကိုဒီကနေ့အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗီဒီနိုင်ငံသားရေးဝန်ကြီး Liz Truss နဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi တို့တွေ့ဆုံရမှာတခြားဒေသတွင်ကိစ္စရပ်တွေနဲ့အတူထည့်သွင်းဆွေးနွေးခဲ့ကြပါတယ်
။ We also discussed Myanmar and the importance of bringing back democracy to Myanmar and implementing ASEAN's
မြန်မာနိုင်ငံဒီမိုကရေစီနဲ့ပြည်내ထူထောင်ရေးနဲ့ ASEAN အချက်၅ချက်ပါဘုံသဘောတူညီချက်တွေကိုအကောင့်တယ်ပေါ်နိုင်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်လို့ဗီတင်နိုင်ငံသားရေးဝန်ကြီး Liz Truss ကပြောသွားတာပါ။ဒေသအာရှဒေသတွင်နိုင်ငံတွေနဲ့လုံခြုံရေးစီးပွားရေးရပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့တပတ်ကြာခရီးစဉ်အတွင်းမှာဗီတင်နိုင်ငံသားရေးဝန်ကြီး Liz Truss ကမလေးရှားနဲ့ထိုင်းနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာတာပါဗီတင်နဲ့အင်ဒိုနီးရှားနိုင်ငံနိုင်ငံအကြားကာကွယ်ရေးနဲ့ရေပိုင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လာမယ့် G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အလဲကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားကတောင်းယူမဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ် UK နိုင်ငံမှာကျင်းပတဲ့COP26 ကုလသမဂ္ဂရဲ့ဥတုရသီဆိုင်ရာညီလာခံမှာတစ်တော်မပြုံးဒီနိုင်ငံတကာသဘောတူညီချက်ကနေအင်ဒိုနီးရှားပြန်လည်နှုတ်ထွက်ခဲ့တာနဲ့ပတ်သက်လို့လည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi ကခုခံပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း138နိုင်ငံလက်မှတ်ရေးထိုးထားတဲ့ဒီသဘောတူညီချက်ဟာတစ်တော်ပြုံးနှီးမှုအပိသက်အဆုံးသတ်နိုင်ရေးအတွက်ပြည့်ပြည့်စုံမှုမရှိဘူးဆိုပြီးတော့အင်ဒိုနီးရှားကပြန်လည်နှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အာဆီယံစီးရင်ကိုင်များအဖွဲ့ချုပ် AFA နှစ်ပတ်လည်ညီလာခံမှာ မြန်မာစစ်ကောင်စီပြည်ထောင်စုစီးရင်စစ်ချုပ်ဒေါက်တာကန်စောပါဝင်တက်ရောက်မှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုညွှန်ရုံမျိုးအခြေဆိုင်စီးရင်ကိုင်များစီမံခန့်ခွဲမှုနဲ့ငွေကြေးဆိုင်ရာပညာရှင်များအသင်းကြီး IMA ကညီလာခံကနေနှုတ်ထွက်လိုက်ပါတယ် AFA နှစ်ပတ်လည်ညီလာခံကို AFA နဲ့မြန်မာနိုင်ငံလက်မှတ်ရပြည်သူစီးရင်ကိုင်များအသင်း MICP တို့ကပူးတွဲကမကထပြုပြီးတော့နိုဝင်ဘာ25ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါဒီညီလာခံကနေနှုတ်ထွက်ဖို့အတွက်ခက်ခဲဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့ IMA ပြောခွင့်ရ Mark Girona ပြောဆိုခဲ့ပါတယ်။ဒါပေမဲ့ IMA အနေနဲ့စီးရင်အင်းစီမံခန့်ခွဲမှုတိုးတက်ရေးနဲ့ဒီနယ်ပယ်တဲ့လုပ်ကိုင်နေသူတွေအတွက်တကဘာလုံးနဲ့အတူအမြဲခိုင်ခိုင်မာမာရပ်တည်နေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ညီလာခံကနေနှုတ်ထွက်လိုက်ပြီးမဲ့ရှေ့လျှောက် IMA ရဲ့ခံယူချက်နဲ့အဓိကစံတန်ဘိုးတွေအတိုင်း AFA နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောခွင့်ရ Mark Girona ပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်တက်ရောက်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ညီလာခံကနေနှုတ်ထွက်ကြဖို့အတွက်လူ1,000ကျော်လက်မှတ်ရေးထိုးတောင်းဆိုပြီးတဲ့နောက်မှာအခုလို IMA အနေနဲ့စီးရင်ကိုင်များအဖွဲ့ချုပ် AFA နဲ့လည်းညီလာခံကနေပြီးတော့နှုတ်ထွက်ဖို့အတွက်ဆုံးဖြတ်လိုက်တာပါ။ IMA မတိုင်ခင်မှာလည်းဩစတြေးလျနဲ့နယူးဇီလန်စီးရင်ကိုင်အဖွဲ့နှစ်ခုကလည်းဒီညီလာခံကနေနှုတ်ထွက်ခဲ့ပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါအဝင်၅ဦးအမှုအတွက်တက်တဲ့တွေကိုလာမဲ့နိုဝင်ဘာ25မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။နိုင်ငံတော်လွှတ်ချက်အုပ်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူမရဲ့စီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားရှောင်းတန်း NLD အစိုးရလက်ထက်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးတွေအပေါ်မှာတရားစွဲဆိုထားတာပါ။ဒီကနေ့နိုဝင်ဘာလ17ရက်နေ့မှာအမှုကိုကြားနာခဲ့ပြီးလာမဲ့နိုဝင်ဘာ25ရက်နေ့မှာတော့တက်တဲ့တွေကိုစတင်စစ်ဆေးသွားမယ်လို့တရားရုံးကသတ်မှတ်လိုက်တဲ့အကြောင်းရှင်းနေတူကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်လွှတ်ရေးချက်အဥပဒေအမှုအပါအဝင်အမှုပေါင်း17မှုနဲ့တရားစွဲခံထားရပြီးအဲ့ဒီတဲက9မှုနဲ့စွဲချက်တင်ခံထားပါပါခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဂျာသာရီညပိုင်းတွေထိတ်တန့်ရောက်သတင်းတွေကိုဆက်လက်ပြီးတော့ပြောပြပေးပါဦးမယ်ရှင်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့ကိုဗစ်ပိုးစစ်ဆေးသူက24,205ဦးမှပိုးတွေ့တဲ့သူ954ယောက်ရှိပါတယ်။ဒီကနေ့ကိုဗစ်ကြောင့်သေဆုံးသူက73ဦးရှိပါတယ်။အခုထိဆိုရင်တရားဝင်စည်းနွေအရပိုးတွေ့သူစုစုပေါင်း9,100ကျော်နဲ့သေဆုံးသူစုစုပေါင်းက18,882ယောက်ရှိပါတယ်။ကိုဗစ်ရောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီဖြစ်တာကြောင့်ကန့်သက်ချက်တွေကိုတဖြည်းဖြည်းဖြေလျှော့ပေးနေတာမှာပြည်တွင်းလေရင်စီခီးစင်တွေမှာခီးစင်မတိုင်မီ48နိုင်အတွင်းကိုဗစ်ရောဂါပိုးမရှိကြောင်းအချိန်မီတင်ပြနိုင်မှုအတွေ့လေရင်ဝင်းရှိတဲ့သက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှရုံးတွေမှာပိတ်ရမရှိအခမဲ့စစ်ဆေးပေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ပါတယ်ဒါ့အပြင်ကျန်းမာရေးဝန်ကြီးဌာနလှုပ်ထုံးလုံနီးနဲ့အညီစစ်ဆေးပြီးတော့ယောဂါရှဖွေရေးလုပ်ငန်းလုပ်ကံခွင့်ပြုထားတဲ့ဆေးရုံစည်းကမ်းဓာတ်ခွဲကမ်းတွေမှာလည်းတက်မှတ်နှုံထားတဲ့ဓာတ်ခွဲစစ်ဆေးနိုင်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ COVID ထိန်းချုပ်နိုင်တဲ့အပေါ်ကိုမူတည်ပြီးတော့ဒီဇင်ဘာဒါမှမဟုတ်ဇန်နဝါရီလလောက်မှာခီးသွွားလုပ်ငန်းပြန်ပြီးတော့ဖွင့်နိုင်အောင်ဆောင်ရွက်နေတယ်လို့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုဝင်ဘာ9ရက်စစ်ကောင်စီအစည်းအဝေးတုန်းကပြောကြားခဲ့ပါတယ်။ကိုဗစ်ရံမုံငွေကနေအခြေခံလူဒန်းစားတွေကိုချင်းွေထုတ်ပေးဖို့အစိုးရကအချက်အလက်တွေကိုတွက်ချနေတယ်လို့လည်းစစ်ကောင်စီဥက္ကဋ္ဌကပြောကြားထားပါတယ်ရှင်
။ကရှင်လူမျိုးရေးဖွဲ့ KIA ရဲ့လိုင်စာဌာနချုပ်ဒေသမှာကိုဗစ်ရောဂါကူးစက်သူပိုများလာနေတယ်လို့ကရော့ကထိန်းချုပ်ရေး KIA တာဝန်ရှိသူတူကပြောပါတယ်။လိုင်စာမြို့ဟာနိုဝင်ဘာလ2ရက်နေ့ကတည်းကအသွားအလာပိတ်ပင်ကန့်သတ်ပြီးလော့ခ်ဒေါင်းချထားတဲ့မြို့ပါ။အစားအစာဝယ်ဖို့ကလွယ်ပြီးနေအိမ်ပြင်မထွက်ဖို့ပိတ်ပင်ထားပြီးတော့ယောဂပြန့်ပွားမှုထိန်းချုပ်ရေးကိုစူးစမ်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နယ်စပ်လိုင်စာမှာယောဂကူးစက်သူ2000ကျော်ရှိပြီလို့ကရော့ကထိန်းချုပ်ရေးဆိုင်ရာ KIA တာဝန်ရှိသူဗိုလ်မှူးကြီးဝမ်ဟင်းကပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်တွေဝင်ရောက်လာမှာကိုစိုးရိမ်တာကြောင့်တရုတ်နိုင်ငံဘက်ကတော့နယ်စပ်ပေါက်တွေကိုပိတ်ထားပြီးကင်းလဲစောင့်ကြတာတွေကိုလည်းပုံမပြုလုပ်နေတယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်။တရုတ်နိုင်ငံပေးထားတဲ့ COVID ကာကွယ်ဆေးနဲ့လိုင်စာဌာနချုပ်ကလူပေါင်း1000ကိုကာကွယ်ဆေးထိုးထားပြီလို့ KIA ဘက်ကအရင်ပြောထားဥပါရခင်ဗျာ
အလုသမားယော့နေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတော့ပြည်ပနိုင်ငံသားအလုသမားတွေပြန်လာအောင်ဖိတ်ခေါ်တဲ့အနေနဲ့ COVID-19 ကာကွယ်ဆေး5သိန်းကိုအလုသမားတွေအတွက်တည်ဆန့်ချန်ထားတဲ့အကြောင်းထိုင်းအလုသမားရေးဝန်ကြီးဌာနကမနေ့ကပြောဆိုပါတယ်အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံကအလုသမားတွေကိုရှေ့လာမှထိုင်းနိုင်ငံထဲကိုပြန်ပြီးတော့လာရောက်ခွင့်ပြုဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။အစားအသောက်နဲ့ရာဘာထုတ်လုပ်ရေးလိုပြည်ပတင်ပို့တဲ့လုပ်ငန်းတွေအတွက်ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုသမားအကြီးအကျယ်ယူနေတာနဲ့လည်းရင်ဆိုင်နေရပါတယ်။ပြည်ပကရောက်လာတဲ့အလုသမားတွေကိုရောက်ရောက်ချင်းသတင်းနှစ်ပတ်တီးခြားခွဲစောင့်ကြည့်ပြီးရင်တော့ကာကွယ်ဆေးထိုးပေးမှာပါ။ရှေ့ပြန်ဝင်ရောက်လာတဲ့အလုသမားတွေကိုကာကွယ်ဆေး4သိန်းကနေ5သိန်းအထိထိုးပေးဖို့အတွက်ထိုင်းနိုင်ငံကပြင်ဆင်ထားပါတယ်။နေဆက်မှာအရင်ကကိုဗစ် -19 ရောဂါကူးစက်မှာဆွေးင်ပြီးတော့တင်းကျပ်ထားတဲ့စည်းကမ်းတွေကိုလျှော့ပေးမယ်ဆိုရင်လူကုန်ကူးမှုတွေရပ်တန့်အောင်အထောက်အကူပြုမယ်လို့မျှော်လင့်တဲ့အကြောင်းလဲထိုင်းအစိုးရကပြောထားပါတယ်ရှင်
။တောင်အာဖရိကသမ္မတဟောင်း FWD Clark ကစတမရီနေ့မနေ့ Cape Town မြို့ကနေမှကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ဒီကလပ်ကလူနည်းစုလူပြူတွေကပဲကြီးစိုးခဲ့တဲ့တောင်အာဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်တဲ့နောက်ဆုံးသမ္မတဖြစ်တဲ့ခွဲခြားမှုအဆုံးသတ်ရေးကိုဦးဆောင်လုပ်ကိုင်ပေးခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်သူ့ကိုဝေဖန်တာတွေရှိတယ်လို့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်လည်းလူပြူအစိုးရကသူ့ကိုတက်ဆက်ဖောက်အဖြစ်သတ်မှတ်ခဲ့ပါတယ်။လူမဲကောင်းဆောင်နယ်ဆန်မန်ဒဲလာနဲ့အတူငြိမ်းချမ်းရေးနိုဘယ်ဆုကိုပူးတွဲချီးမြှင့်ခံခဲ့ရပြီးကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်မင်ဒဲလာကတော့အသက်95နှစ်အရွယ်2013ဒီဇင်ဘာလကကွယ်လွန်ခဲ့တာပါမင်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေပြန်လွှတ်ပေးမဲ့အကြောင်းတောင်အာဖရိကလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဟောင်းဒီကလပ်ကကြီးညာခဲ့တာပါလူမျိုးရေးနဲ့အသားအရောင်ခွဲခြားအုပ်ချုပ်တဲ့စနစ်ဆိုးကျင့်သုံးမှုကြောင့်ဆယ်စုနှစ်ပေါင်းများစွာကမ္ဘာနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံထားရတဲ့တောင်အာဖရိကမှာမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားတာကနေလွတ်ပေးမဲ့အကြောင်းလွတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဒီကလပ်ကကြီးညာလိုက်တော့နိုင်ငံတော်ကစိတ်လုံတရားကြီးပျော်ရွှင်ခဲ့ကြပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုအောင်မြတ်သူတို့ကြီးညာပြေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့တောင်ဆန်းစုကြည်ရဲ့အမှုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှွန်တာနော NLD ဆိုရလက်ထက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးတွေအပေါ်တရားစွဲထားတဲ့နိုင်ငံတော်ရှုတ်ချက်အုပ်တွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်လာမယ့်နိုဝင်ဘာ25ရက်နေ့မှာအမှုစတင်စစ်ဆေးတော့မှာဖြစ်ပါတယ်။အမှုတင်တဲ့ရှင်းနေတဲ့တရားတွေးဆုံဆွေးနွေးခွင့်ကိုဒီကနေ့ရုံးချင်းမစခင်မှာခွင့်ပြုခဲ့တယ်လို့လည်းသိရပါဗျ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒွန်ဆန်းစွကြည်နဲ့ရှောင်းတာနာပါဝင်၅ဦးအပေါ်နိုင်ငံတော်လှုပ်ဝက်ချက်ချိုးဖောက်တဲ့ဆိုတဲ့စွဲချက်အတွက်နေပြည်တော်မှာဒီကနေ့နိုဝင်ဘာလ17ရက်နေ့ဆက်ပြီးကြားနာပါဗျ။ဒီအမှုအတွက်နိုဝင်ဘာလ25ရက်နေ့မှာတပ်တွေတွေကိုစတင်စစ်ဆေးသွားမယ်လို့တရားရုံးကသတ်မှတ်လိုက်တဲ့အကြောင်းရှေ့နေတဲ့ဦးကပြောပါဗျ။
ဒီရလို့ဖြစ်ပါတယ်ဒီရလို့မဖြစ်ပါဘူးရဲမှုအောင်လို့ဆိုရင်ဒီရလို့စပြရအောင်နော်အေးနောက်ကြီးညာတော့ဒီရလို့ပြတ်တဲ့ပါတဲ့တည်းဖြစ်မယ်တဲ့အဲ့ဒါ25နေတိတ်နေ
တရားစွဲခံထားရသူတွေအနေနဲ့အမှုလိုက်ရှေ့နေတွေနဲ့အမှုကိစ္စတီးတန့်ဆွေးနွေးနိုင်ဖို့တရားရုံးကိုတောင်းဆိုထားတာကိုလည်းဒီကနေ့ရုံးချင်းမစခင်မှာခွင့်ပြုခဲ့တယ်လို့သိရပါဗျ။ဒေါက်ဆန်းစုကြည်အပါအဝင်အမှုတဲ၅ဦးစလုံးအမှုနဲ့ပတ်သက်လို့တွေးဆဆွေးနွေးနိုင်ခဲ့တယ်လို့ရှေ့နေတွေကပြောပါဗျ။ရှောင်းချာနာကိုနိုင်ငံတော်လူဝက်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်။နေပြည်တော်မှာနှစ်မှုစလုံးတစ်ပြိုင်တည်းကြာနာစစ်ဆေးနေပေမဲ့အသေးစိတ်မသိရသေးပါဘူး။ဩစတြေးလျတန်ယုံကရှောင်းချာနာနဲ့တွေးဆောင်ခွင့်တောင်းဆိုထားတာကိုလည်းလုံခြုံရေးအရာမပေးနိုင်သေးဘူးလို့တုံ့ပြန်ထားတဲ့အကြောင်းသိရပါတယ်။စီမွေးရေးအကြံပေးပုဂ္ဂိုလ်ရှောင်းချာနာရဲ့ကွန်ပျူတာထဲမှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနကဆော်ရွက်စရံတွေတွေ့ရှိတယ်။အဲ့ဒီဆော်ရွက်စရံတွေကိုဩစတြေးလျတန်ယုံကိုပေးပို့တဲ့ဆော်ရွက်ဆွဆွဲချက်နဲ့သူနဲ့အတူဒေါန်ဆန်းစုကြည်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဟောင်းဦးစဝင်းဒူးဝင်ကြီးဟောင်းဦးဆက်အောင်နဲ့ရခိုင်ဝန်ကြီးဟောင်းဦးကျော်ဝင်းတို့၅ဦးကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါဒီပုံမှန်တွေနဲ့အဖြစ်ရှိတယ်လို့ဆုံးဖြတ်ရင်ထောင်နဲ့ဆက်လင်းနေအထိချမှတ်ခံရနိုင်တယ်လို့တိစဲဥပဒေမှာဖော်ပြထားပါတယ်ဒေါန်ဆန်းစုကြည်ဟာဒီမှုအပါအဝင်အမှုပေါင်း၁၇မှုနဲ့တရားစွဲဆိုခံထားရပြီးဒီထဲက၅မှုနဲ့စွဲချက်တင်ခံထားပါတယ်တဘောဝဘီအန်ရဲ့ဆိုင်ရာပုံမှန်နဲ့ဆွဲချက်တင်ခံထားရတဲ့အမှုနှမှုအတွက်ဒ ထောင်နဲ့အနည်း20ချခံထားရတဲ့ NLD နာယကဦးဝင်းထိန်နဲ့မနီလတာဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်တို့ကတက်သေးအဖြစ်ထွက်ဆိုနိုင်ဖို့တရားရုံးကိုရှင်းနေတွေကတင်ပြချပါတယ်။ဦးဝင်းထိန်ကတော့နေပြည်တော်အချုပ်ထောင်ကနေမန္တလေးဦးဘိုထောင်ကိုပြောင်းရွှေ့လိုက်တယ်လို့ရှင်းနေကပြောပါတယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီနေ့ဦးဘိုထောင်မှာအကြီးအကဲအတွက်ပါဝါတင်ဖို့အတွက်မန္တလေးဘက်ကိုလာနေတာ။အဲကျွန်တော်တို့ကတော့မန္တလေးတိုင်းဒေသကြီးတရားလွတ်တော်မှာတက်ခွင့်ကျရမှာပါခင်ဗျ။အထောက်ပေးသားယူရမှာပါ။အဲကျွန်တော်တို့တော့သတင်းတော့ဘာမှတော့မရသေးဘူးအသက်ဆွဲရတာ။ဟုတ်ကဲ့ခင်ဗျမတွေ့ရသေးဘူး
။အသက်80ရှိပြီဖြစ်တဲ့ဦးဝင်းထိန်ဟာစီဂျူသွေးတို့နဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။အောက်ဆီဂျင်တက်ပြီးအိပ်နေရသူဖြစ်တယ်လို့ဘိန်းတဲ့ကလေးထိုင်နဲ့သွာလာနေရသူလည်းဖြစ်ပါတယ်။လက်ရှိကျန်းမာရေးအခြေအနေနဲ့ထောင်ပြောင်းလိုက်တဲ့အခြေအနေကိုတော့အမှုတွေနဲ့မတွေ့ရသေးတာမို့တေချာမသိရသေးဘူးလို့ရှင်နေကပြောပါရယ်ဖေဖော်ဝါရီလတရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းရက်ပိုင်းအကြမှာဖန်းစီထိန်းသိမ်းခံရတဲ့ဦးဝင်းထိန်ကိုနေပြည်တော်တက္ကိနခရိုင်တရားရုံးမှာရစသက်ကြီးပုံမှန်124ကကြီးနဲ့အမှုဖွင့်ခဲ့ပြီးအောက်တိုဘာလ29ရက်နေ့ကထောင်နဲ့အနည်း20ချမှတ်လိုက်တာဖြစ်ပါရယ်ဒီပြစ်ဒဏ်အတွက်ယူကန်ဆက်တက်ဖို့ပြင်ဆင်နေပေမဲ့အသေးစိတ်မသိရသေးပါဘူးစစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်ကနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောခဲ့တာကနိုင်ငံတော်အကြီးအကျယ်ပြက်စီတဲ့ဆိုပြီးတရားစွဲဆိုထောင်ချခံရတာဖြစ်ပါရဲ့ရှင
်ဒီကနေ့နေပြည်တော်ကတည်ထန့်တရားရုံးမှာဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းထွန်းတော်ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်အခုတခါတော့ခရီးဖြူနယ်ဘက်ကစစ်ပေးရှောင်းနေတဲ့ဆိုင်းတဲ့တဲ့ရင်ကိုပြောပြပေးခြင်းပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ခရီးဖြူနယ်ထဲမှာစစ်ပီးဒုက္ခဆွေတသိန်းကျော်ရှိနေပြီးတော့သူတို့အတွက်လူသားစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးပါဝင်အခက်အခဲမျိုးစုံရှိနေတယ်လို့အကူအညီကိုယ်တိုင်ကူညီနေသူတွေကပြောပါတယ်မြန်မာနိုင်ငံတွင်းလူသားစာနာမှုအကူအညီပေးနေကြသူတွေကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကနိုဝင်ဘာ10ရက်ကထုတ်ပြန်ကြမှာလဲတိုက်တွန်းထားပါတယ်ဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်ရရှိအောင်ကူညီပေးနေသူတွေဘလို့အန္တရာယ်အခက်အခဲတွေနဲ့ကြုံတွေ့နေရပါသလဲရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာလူသားစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့သူအားလုံးစီအကူအညီတွေပေးဖို့နိုင်အောင်အနောက်ရှက်ကင်းကင်းနဲ့အပြည့်အဝခွင့်ပေးပါလို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်လူသားစာနာမှုအကူအညီပေးနေကြသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းကာကွယ်ပေးဖို့လုံခြုံရေးကောင်စီကနိုဝင်ဘာ10ရက်နေ့ထုတ်ပြန်ကြမှာတောင်းဆိုထားပါတယ်ကြရပြည်နယ်မှာဆက်အာနာသိမ်းပြီးနောက်ပိုင်းမေလတွေကစားလို့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရတဲ့ဒုက္ခသည်တသိန်းလောက်ရှိနေပါတယ်။အစားအသောက်ဆေးဝါးစတဲ့ဒုက္ခသည်တွေအလွန်အမင်းလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးနေကြသူတွေရှိပေမဲ့သူတို့ကိုယ်တိုင်အန္တရာယ်တွေကြားကကူညီပေးနေကြရပါတယ်။ဒီမော့ဆိုမျိုးနယ်တွေကအကူအညီပေးသူတို့ကစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကိုအစင်စင်ဖြတ်ပြီးအကူအညီပေးနေရတယ်လို့ပြောပါတယ်
ကျွန်တော်တို့သတင်းပေါ့နော်ဟိုမြို့ကနေသတင်းပို့ပေးတယ်အဲ့လိုယူရောရိတ်ခါရင်ပိုင်းပြန်ပြီးတော့ပို့ပေးရတာမျိုးဆိုရင်တို့အတွက်တော့အရင်ဆက်ခဲ့တယ်ပေါ့နော်ဘာလို့ဆိုဒီလိုကမြို့ကနေဖတ်ဖို့ဆိုရင်အဲ့လိုမျိုးဟိုစစ်ကောင်စီတာထားတဲ့ဂိတ်တွေအနိုင်ရှင်းရတာပေါ့နော်အဲ့လိုမျိုးရှင်းရတယ်ဆိုရင်တို့ကတခါတလေလည်းအဲ့လိုမျိုးပေါ့တချို့ကားလည်းဆိုရင်မိရမျိုးရှိတာပေါ့နော်မိဆိုရင်တို့လုံအောင်ကြီးတိန်သွားတာပေါ့နော်တင်သွားတဲ့သူတွေလည်းအဲ့လိုတင်သွားတယ်ဆိုတော့တွေ့ရတာပါနော်ဟိုသူတို့ကမြုပ်ထဲလူတော်များကအခုဆိုရင်သူတို့ကစစ်ပြေဆောင်စခန်းကိုတွားပြီးတော့မလူနိုင်တော့ပေါ့နော်ဘာလို့ဆိုရင်မြုပ်ထဲနေထွက်ဖို့ဆိုတာလည်းအရင်ခက်ခဲရပါနော
်ဘောလက်ခဲမြုပ်နယ်မှာလည်းပရာဟီတာအကူအညီပေးနေသူတွေဖမ်းဆီးခံရတာတွေရှိပါတယ်အောက်တိုဘာ9ရက်နေ့ကလွိုက်ကော်ကနေပြန်လာတဲ့ပရာဟီတာအကူအညီပေးသူနှုတ်ဦးလမ်းမှာပျောက်သွားတယ်လို့ဘောလက်ခဲပရာဟီတာအကူအညီပေးသူတဦးကပြောပါတယ်
နမ်ဖေကတောင်ဝန်ကလေးတယောက်ရှိတယ်နမ်ဖေကတောင်ဝန်ကလေးကတော့တောင်ဝန်ရှိသူများကိုစစ်စီရဲပါညာအဲအဲ့ဒါတော့ဆိုတယ်ဘလခနဲ့လွယ်ကောရအခုချိန်မှာနမ်ဖေကပြတ်တောက်နေတယ်တော့ပြောလို့ရတယ်သွားလဲလာတဲ့ကားကြီးဆိုတော့တချို့တစ်ခါတော့ရှိပါတယ်သူတို့လည်းအတေတေးကြီးပူသွားနေခင်ရှားဆုံးကတော့ဘလခဲမှာဆန်ကတော့ပြတ်တော့ပါမယ်လောစေဆန်ကတည်လို့မရတော့ဖြစ်တဲ့ကြောင့်တော့အခက်အခဲဖြစ်နေ
လိုက်ကောမျိုးနယ်ဘက်မှာအကူအညီပေးနေသူတူကတော့ဒုက္ခသည်တွေကိုအကူအညီမပေးနိုင်အောင်စောင့်ကြည့်ခံနေရပြီးအကူအညီသွားပေးထားတဲ့ဓာတ်ပုံတွေတွေ့ရင်ဖမ်းတာမျိုးအထီးရှိတယ်လို့ပြောပါတယ်။ထွက်ပြေးနေသူတွေကိုအကူအညီမပေးဖို့ချိန်ဆောက်တာမျိုးတွေလည်းရှိပါတယ်။ ဒါပေမဲ့လည်းစစ်ဘေးဒုက္ခသည်တွေကစိုးစိုးဝဝအကူအညီလိုအပ်နေတာကြောင့်စစ်ကောင်စီရဲ့အတားအဆီးအစစ်ဆေးတွေကြာကခက်ခက်ခဲခဲတွားရောက်ကူညီရတယ်လို့ပြောပါတယ်
ဒီဆီရှမင်းကိုဖိုးရဲ့ခိုင်မှပြင်သွားလို့ကျင်းရှင်နဲ့ဒီမလေးအမှန်ကြီးမှပြလဲတွားလာတဲ့ခိုင်မှလည်းအရင်များတော့နော်အခုကျလောဖြစ်ပြီဆိုတဲ့အခန်းစီသူတို့အဖြစ်မတိုက်တော့ဘူးဆိုရင်အခန်းစီကပုံများတယ်အဲ့ဒါကြတော့ကိုအိမ်နားမှာတည်းအများလားစောင့်နေဆိုကျွန်တော်တို့ကူညီနေဟိုဒီလိုခက်ခက်ခက်ခက်ကြားနေတော့ရအောင်တော့ခုပြကြတော့နော်ကျွန်တော်မိသမားဆိုရင်ဘုန်းတော်တစ်ခါရောက်ဖို့ပြင်ကတော်တော်ဆုံးစားရတယ်လည်းနဲ့ဆိုလည်းကြည့်ချနေတဲ့ချိန်ဆိုလည်းကျွန်တော်တို့တတ်နိုင်လို့ပေါ့များလေတို့လိုအမိတဲ့အခါမျိုးဆိုရင်ရောက်တော့ပြည့်ရတာလို့ရှိတယ်။မတိုက်ရတဲ့ချိန်တူလေဒီအဖြစ်စီကြီးကြာကနေလွတ်အောင်လေဟိုလမ်းလေးကိုလည်းရှောင်ရှားပြမှာတို့လိုရောက်အောင်တော့နိုင်ကြတော့ကူပြကြပါတော့
။စစ်ဘေးရန်ကနေထွက်ပြေးနေရသူအရေးအတွက်ကရောမသွားပေမဲ့လည်းအခုလိုအခက်ခဲတွေကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အကူအညီပေးသူတွေတိတိတသားရောနေလာတယ်လို့အကူအညီပေးသူတွေကပြောကြပါတယ်ရှင်။
ကြပ်ပြင်းနယ်မှာစစ်ဘေးရှောင်တွေကိုကူညီပေးနေတဲ့သူတွေအခက်အခဲကြုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုအလိမာကပြောပြပေးတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်မောင်းတော်မြို့နယ်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီနေ့နိုမာ၁၇ရက်နေ့မှာလဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒေသခံတွေပြောပါတယ်။ဆယ်ရက်နေ့ကလည်းအဲ့ဒီဘက်မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။တနစ်ကြော်ကြတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်မှာအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်တိုက်ပွဲဖြစ်နေတဲ့နေရာအနီးမှာရှိနေတဲ့ကြေးရွာတွေအနေနဲ့ကြေးရွာသားတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချန်းကပြောပြပေးပါဖြစ်ပါတယ်ဗျာ
။မောင်းတော်မြို့နယ်မြောက်ပိုင်းမင်းခမောင်းကြေးရွာအုပ်စုနဲ့ငရံချောင်းကြေးရွာအုပ်စုအနီးမှာရှိတဲ့တောင်တန်းတွေပေါ်မှာရခိုင်အေအေလက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတို့အကြားနိုဝင်ဘာလ17ရက်မနက်ပိုင်းလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကတော့လက်နက်ငယ်တန်းတွေမိနစ်အနည်းငယ်ကြားလိုက်တယ်လို့ပြောပါတယ်
။အဲ့ဒါက7နာရီလောက်မှာဒီနေ့7နာရီ7နာရီလောက်မှာအဲ့မှာဟိုမှာစီးစီးနားမတော့မဟုတ်ဘူးအဲ့မှာနာရီအာ5မိနစ်လောက်ပဲဖြစ်တာအဲ့မှာစီးစီးနေလက်နက်ငယ်တန်းတွေကြားရတယ်
။ဗုဒ္ဓဦးနေကလည်းမောင်းတော်မြို့နယ်မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေးအေးရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဂျားဝင်ညှိနှိုင်းတာတွေရှိနေပေမဲ့လည်းနှစ်ဖက်တပ်ဖွဲ့အကြားစစ်ရေးတင်းမာတဲ့အနေအထားမှာရှိတယ်လို့အေအေတပ်ဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောထားပါဗျ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အာစာအကြမ်းဖက်တပ်ဖွဲ့တွေနဲ့တိုက်ခိုက်ခဲ့တာလို့ VOA ကိုပြောခဲ့ပါဗျ။ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်ကောင်စီနဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတာတစ်နှစ်ကျော်လာပြီးတဲ့နောက်မနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်လာတာပါအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကပြောပါတယ
်အဲ့လေအကန်ကဟိုဒီလောက်ကျွန်တော်တို့ကနိုင်ပွန်တော်ကြရှိနေပြီအဲ့ဒါခမဲခံကတခါတခါမှမကြဘူးအဲ့ဒါနဲ့ရခိုင်တို့ကစိုးရိမ်နေတော့
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2သိန်းကျော်လောက်နေရွှန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိအချိန်ထိလည်းနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်တွေ3သိန်းနီးပါးရှိနေပါသေးတယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်းတော်မြို့နယ်မြောက်ပိုင်းမှာအေရခိုင်လက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုကိုငင်းချမ်းပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကချင်ပြည်နယ်ဘက်ကကိုဗစ်ရောဂါနဲ့ဆိုင်းတဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA ကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတခါတော့ကချင်ပြည်နယ်လိုင်ဇာနဲ့ရှမ်းပြည်နယ်ဘက်ကဒီကိုဗစ်ရောဂါကူးစက်မှုမြင့်တက်နေတဲ့အခြေအနေကိုပြောပြပေးကြပါတယ်ကချင်လက်နက်ကိုင်အဖွဲ့ KIU ဌာနချုပ်လိုင်ဇာမြို့မှာဒီရက်ပိုင်းတွင် COVID-19 ရောဂါကူးစက်သူ 2,000 ကျော်အထိမြင့်တက်လာနေပါတယ် UWSA ဝါဌာနချုပ်ပန်ဆန်းမြို့မှာလည်း COVID-19 ရောဂါကူးစက်မှုတွေရှိနေတာကြောင့်ငားရတာလော့ခ်ဒေါင်းသတ်မှတ်ပြီးတော့အသွားအလာကန့်သတ်လိုက်ပါတယ်ပြည်ဝင်မှာနေဆက်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်နေမိဒီမှာ COVID-19 ရောဂါပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
KIO ဌာနချုပ်လိုင်ဇာမြို့မှာအောက်တိုဘာလကုန်ပိုင်းကစပြီးကိုဗစ် -19 ရောဂါကူးစက်မှုတကြောပြန်မြင့်တက်လာနေတာပါ။နိုဝင်ဘာလ3ရက်နေ့မှာကိုဗစ်အတည်ပြုလူနာ100ကျော်လောက်ပဲရှိခဲ့ရကနိုဝင်ဘာလ10ရက်နေ့မှာတော့2000ကျော်အထိမြင့်တက်လာတဲ့ကြောင်း KIO ကိုဗစ် -19 ရောဂါတားဆီးနှိမ်နင်းရေးကော်မတီအတွင်းရမှုဗိုလ်မှူးကြီးဟိန်းဝမ်က VOE ကိုပြောပါတယ
်။ခုဒီတော့တွေ့မှာမနေ့10ရက်မှာဆိုလို့ရှိရင်လူနာဒီအားလုံးဆိုလို့ရှိရင်အဲဆမှာ2039ဦးပါခင်ဗျာဒီကျွန်းကျွန်းလမ်းမှာဆလို့ရှိရင်50ဝန်းကျင်လောက်ပဲရှိတယ်ခင်ဗျာခုဆိုရင်2000ကျော်တော့ပြီဆိုတော့ဒီ outbreak ဖြစ်တဲ့ပုံစံလိုမျိုးရှိနေတယ
်လိုင်ဇာမျိုးမှာဒီလနှစ်နှစ်ကလေးကစတင်ပြီးမဖြစ်မနေအိမ်ပြင်ထွက်ဖို့လူသူတွေသာသွားလာကြဖို့လော့ခ်ဒေါင်းအသွားအလာကန့်သတ်ချက်တွေ KIO ကထုတ်ပြန်ထားပါတယ် KIO အဖွဲ့ရဲ့ပညာရေးအခြေခံနယ်မြေဖြစ်တဲ့မိုင်ဂျာယန်မြို့မှာလည်းကိုဗစ် -19 ကူးစက်သူ900ဝန်းကျင်ရှိနေပါတယ်
။မိုင်ဂျာယန်မှာလည်း600ကျော်လောက်ဖြစ်သေးတယ်။နောက်ပြီးပမောခရိုင်အင်ဒီဗန့်ဘာဘာဖက်မှာလည်း300ကျော်လောက်ရှိတယ်အဲ့လိုချိန်ကြီးရှိနေတယ်ခင်ဗျာ
။မိုင်ဂျာယန်မှာတော့အောက်တိုဘာလ28ရက်နေ့ကလေးကလော့ခ်ဒေါင်းအသွားအလာကန့်သတ်တာတွေဆောင်ရွက်ခဲ့တာပါ။လောလောဆယ်မှာတော့ပိုးတွေ့လူနာတွေကိုစာသင်ကျောင်းမှာတည်တံ့ခွဲခြားထားပြီးစေကုသပေးနေတယ်လို့စစဝဝယောဂပြင်ထန်တာမရှိကြောင်းနဲ့လူ20လောက်ကိုတော့ကြက်မတ်ကုသဆောင်မှာကုသပေးနေပြီး2ယောက်လောက်ကိုပဲအောက်ဆီဂျင်ပေးကုသနေကြောင်းပြောပါရယ်ကူးစက်မှုမြင့်တက်လာတဲ့အချိန်မှာစီဝါနဲ့စားနပ်ရိက္ခာအခက်အခဲရှိလာကြောင်းလည်းဘူမူကြီးဟိန်းဝမ်ကပြောပါရယ
်ကိုဗစ်လူနာတွေများလာဆိုတော့တို့လောလောဆယ်ကြုံတွေ့နေရချောင်းဆိုးတာခေါင်းကိုက်တာအာဒီလေချောင်းတာအဲအဲဒါတွေပတ်သက်ပြီးဒီစေဝါတွေထုတ်လို့အပ်တဲ့အဲဒီခုနပြောတဲ့အောက်ဆီဂျင်ပေးတဲ့အစီအပြောင်းရောက်ရှိသူတို့အတွက်လည်းဒီစီဝါအားဖြင့်ဆူဆောင်းတာမျိုးလည်းလိုအပ်တယ်ခင်ဗျာအဓိကဆိုရှင်ဆန်ရိတ်ခါကျွန်တော်တိတဆူရာအာဟာရဖေးရောတော့ဒီရိတ်ခါဖေးရောလုံလုံလောက်လောက်အဲ့ဒါဖြည့်ဆည်းနေဖို့လမ်းတွေလည်းဖိတ်ဆိုလို့ရှိရင်ကျွန်တော်နေတော့ခက်ခဲတော့ရှိတယ်ခင်ဗျာ
အခုလိုကချင်ပြည်နယ်တွေက KIO ထိန်းချုပ်ရနေရတချို့မှာကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဖြစ်နေတယ်လို့ရန်ပြည်နယ်တွေကဝတိုင်းရင်သားလက်နက်ကိုင်UWSA ဌာနချုပ်အခြေဆက်ရာပန်ဆန်းမှာလဲ COVID-19 ရောဂါပြန့်ပွားမှုကြောင့်ဗဟိုရောဂါကာကွယ်ထိန်းချုပ်ရေးဦးဆောင်ဖွဲ့ကဒီလ10ရက်နေ့ည12နာရီကနေလော့ခ်ဒေါင်းချမှတ်ပြီးတမျိုးလုံးကိုအာခေါင်တိုးပတ်ယူစစ်ဆေးဖို့ဆုံးဖြတ်ထားပါတယ်ဒေသခံတွေပူးပေါင်းပါဝင်မှုကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကတိုက်တွန်းနေတယ်လို့လော့ခ်ဒေါင်းပြန်လည်ဖြေရောမှုတွေကိုနိုဝင်ဘာလ16ရက်နေ့မှာလုပ်နိုင်လိမ့်မယ်လို့ UWSA ရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကအရေးပေါ်ထုတ်ပြန်ထားပါတယ်ဩဂုတ်လ16ရက်နေ့ကလည်းပန်ဆန်းမြို့မှာလော့ခ်ဒေါင်းချပြီးတမြို့လုံးအာခေါင်တိုးပတ်ယူစစ်ဆေးတာတွေလုပ်ခဲ့ပါတယ်လူ 9,200 ကျော်ကိုစစ်ဆေးတာမှာ negative အဖြေရတာကြောင့်ဩဂုတ်လ20ရက်နေ့မှာပုံမှန်သွားလာတာတွေပြန်လည်ခွင့်ပြုခဲ့တာပါရှမ်းပြည်နယ်အရှေ့ပိုင်း NDAA အဖွဲ့ထိန်းချုပ်ရာမိုင်းလားဒေသမှာတော့လက်ရှိအချိန်မှာ COVID-19 တကြောပြန်ကူးစက်မှုမရှိကြောင်းမိုင်းလားဒေသကျန်းမာရေးဌာနကပြောပါတယ်ဒိုမာလာ10ရက်နေ့ကစီလူးဒေသမှာquarantine center တခုကိုဖွင့်လှစ်ခဲ့ပြီးမိုင်းလားကိုလာရောက်သူတွေကို14ရက်ကြာစောင့်ကြပ်ကြည့်ရှုဖို့ပြင်ဆင်တာတွေရှိထားပါတယ်ခင်ဗျာ
ကချင်ပြည်နယ်လိုင်ဇာနဲ့ရှမ်းပြည်နယ်ပန်ဆန်းဒေသတွေမှာ COVID-19 ရောဂါကူးစက်မှုတွေမြင့်တက်လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြတာဖြစ်ပါတယ် VOA ကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးခန္ဓာနဲ့အပတ်စဉ်တိုင်းသတင်းလောင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 30နှစ်တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ဒုအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
တက်တဲ့မိနေနှူရခက်တဲ့နှူးစုပြက်နုံဆုပ်ပြက်စားနုံဆုပ်ရကလေးဆိုရင်နုံမဆုပ်ဘူးအသက်ကြီးရကလေးဆိုရင်အစာမစားဘူးပေါ့နော်ပြီးတော့ဆက်ဆက်အရင်ဆေးရုံတင်
ကလေးထုကူအငိမ့်စားပါမောက်ခဒေါက်တာစောဝင်းပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုကျမကြီးကဏ္ဍမှာနားဆင်ရမှာပါဒါပြင်အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေတပ်ဖွဲ့ဟာရခိုင်ပြည်ပြန်လည်တည်ထောင်ရေးအတွက်ကြိုးပမ်းနေပုံကိုဥအောင်ခင်ကရေးပြီးကိုညာဝင်းအောင်နဲ့တူတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအနာပြန်လည်ရရှိရေးနဲ့နိုင်ငံတည်ထောင်နိုင်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့လုံးရတဲ့နေ့ April 10ရက်နေ့က17ကြိမ်မြောက်ရခိုင်တပ်တော်နေ့မှာတပ်ပူးချုပ်ထွန်းမြတ်နိုင်ကပြောပါတယ်ဆက်ရှိရသူနှောင်းပိုင်းမှာဗမာပြည်ကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံကွယ်ပျောက်သွားရပါတယ်မြမပြည်လွတ်လပ်ရေးရတော့အသက်80ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပြီးမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်ဒီလိုဘဝမျိုးကလွတ်ပြောင်းအောင်လက်နဲ့ကင်တွန်လှန်ရေးဆင်နွှဲနေရတာလို့ဆိုပါတယ်လက်တဲ့ပစ္စည်းမှာစစ်ကောင်စီတပ်ကတာပေမဲ့ရခိုင်တပ်တော်ဘက်ကစိတ်ဓာတ်တန်လုံးမှုယုံကြည်မှုတတိကောင်းမွန်မှုနဲ့ကြိုးစားအားထုတ်မှုမှာအားကောင်းတယ်လို့2019 April အေယာဝတီစာဆောင်တဲ့တွဲဆောင်စဉ်မှာဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရခိုင်စစ်တီအင်အားကိုအုပ်ချုပ်ကိုခဲ့တဲ့စကမ်းတွေအများကြီးရှိနေတဲ့အတွက်စင်ရေးကိုစနေတကြအကောင့်တိုင်းပေါ်နိုင်တာလို့ဆိုပါတယ်အခက်အခဲကြကစစ်အခြေခံတွေကိုကြိုးဝဲတည်ဆောက်နိုင်တာဖြစ်ပါတယ
် KIA ကချင်လွတ်မြောက်ရေးတပ်အကူအညီနဲ့ AA ရခိုင်တပ်ကို2009 AB မှာတည်ထောင်ပါတယ်ကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံရယူပြီး2014ရောက်မှရခိုင်ပြည်နယ်ကိုဆင်းလာနိုင်တယ်လို့သိရပါတယ်နှစ်နှစ်လောက်အပြင်းထန်တိုက်ပွဲဆင်နွှဲပြီးနောက်2020ပြည့်နှစ်နိုဝင်ဘာလဇန်ပိုင်းကစပြီးတပ်မတော်နဲ့ AA ရခိုင်တပ်တို့နားလည်မှုယူပြီးအပြစ်ခတ်ရစဲထားပါတယ်ရခိုင်စစ်စင်ရေးအစာပိုင်းမှာအင်အားတထောင်ကျော်သာရှိတဲ့ AA တပ်ဟာအခုဆိုရင်အင်အားတထောင်ကျော်အထိတိုးပွားနေကြောင်းသိရပါတယ်အခုတော့ AA ရခိုင်တပ်ရဲ့ဩဇာအာဏာတက်ရောက်မှုကျေပြန့်လာတဲ့အတွက်ပြည်သူအုပ်ချုပ်ရေးရန်ရာကိုတိဆောက်ဖို့ကျိုးပန်းနေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်နိုင်ငံရေးပါတီတွေကိုစိတ်ကုံလာတဲ့ရခိုင်လူထုဟာအေးအေးရခိုင်တပ်တော်ကိုယုံကြည်လာပုံရပါတယ်တချိန်တည်းမှာပဲစစ်ကောင်စီကလည်းစစ်တပ်အင်အားထပ်ဖြည့်နေပါတယ
်ရာဇဝတ်မှုမတရားလုပ်မှုအကြမ်းဖက်မှုမြေယာအမှုအပါဝင်တိုင်ကြားတဲ့အမှု1400မှာ950ကျော်ကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဖြေရှင်းပေးနိုင်ကြောင်းဩဂုတ်လ24ရက်နေ့တို့ Frontier မြန်မာစာဆောင်မှာဖော်ပြပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေးတက်တော်ရဲ့နှွန်ကြားချက်တွေကိုရခိုင်လူဦးရေ85ရခိုင်နှုန်းကလိုက်နာတယ်လို့ဒုစစ်အီစုချုပ်မျိုးထွန်းအောင်ပြောတာကိုလည်း Frontier ကသတင်းပေးပို့ပါတယ်။စစ်ကောင်စီအုပ်ချုပ်ရေးရန်တရားမရှောင်ရှိနိုင်တဲ့ဒေသတွေမှာတရားမျှတရေးအတွက်အေးအေးတက်တော်ကဆောင်ရွက်နေတာကိုအရက်ပဲခေါင်းဆောင်ပိုင်းကကြိုးဆိုကြပါတယ်။တရားဥပဒေစိုးမိုးရေးဟာအခြေခံလိုအပ်ချက်တစ်ခုဖြစ်ပါတယ်
။ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့ AA တပ်တော်ရဲ့အုပ်ချုပ်ရေးရန်တရားဟာစစ်ကောင်စီရဲ့ဌာနတွေထက်ပိုပြီးအလုတ်ဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဟောင်းဦးဖေတန်းပြောတာကိုလည်းဖော်ပြကြပါတယ်။ အေအေတတော်ရဲ့ဩဇာလွှမ်းမိုးမှုကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့ရခိုင်ဥဆောင်ပါတီခေါင်းဆောင်ဒေါက်တာအေးမောင်သုံးသပ်တာကိုဩဂုတ်လ17ရက်နေ့ထုတ်မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီတပ်တွေနဲ့အေအေတပ်ဖွဲ့တွေဟာရှင်တွဲတည်ရှိနေတယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်ရဲ့၄ဘုံ၃ဘုံလောက်ကိုအေအေတပ်တော်ကလွှမ်းမိုးထားပုံရတယ်လို့ဒေါက်တာအေးမောင်ကဆိုပါတယ်မြောက်ဦးနဲ့ကြောက်တော်မြို့တွေမှာစစ်ကောင်စီတပ်ခီးသွားတဲ့အခါအေအေတပ်ကိုအရင်ဆုံးအကြောင်းကြားရတယ်ဆိုတာဟာဝါပြည်နယ်မှာကျင့်သုံးတဲ့ပုံစံမျိုးဖြစ်နေပါတယ
်အေအေရဲ့လူမှုရေးနဲ့တရားရေးရာဆောင်ရွက်ချက်တွေကိုဗုဒ္ဓတော်မြို့နယ်မွတ်စလင်ကျေးရွာအများအပြားကယုံကြည်အားကိုးလာတယ်လို့လည်းမြန်မာနောက်စာဆောင်မှာဖော်ပြပါတယ်ရခိုင်ပြည်မှာလူဦးရေဒုတိယအများဆုံးဖြစ်တဲ့မွတ်စလင်အတိုင်းဝိုင်းကိုအုပ်ချုပ်ရေးကဏ္ဍမှာပါဝင်လာဖို့ကြိုးပမ်းနေတယ်လို့ဩဂုတ်လ15ရက်နေ့ကဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ပထမဆုံးအကြိမ်အဖြစ်ရခိုင်ပြည်ထနာကိုရခိုင်ကပြေရှင်းမဲ့အစီအစဉ်ကိုရခိုင်နိုင်ငံရေးပါတီတွေကလည်းထောက်ခံကြိုဆိုကြပုံရပါတယ်ဒါပေမဲ့အေအေတပ်တော်ရဲ့ဆောင်ရွက်ချက်တွေကိုစစ်ကောင်စီတပ်ကဘယ်အတိုင်းတာအထိလက်ခံမယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်နိုင်ငံတည်ထောင်တဲ့နေရာမှာအစ္စရေးဟာစံနမူနာတင်မှုကောင်းပါတယ်နေရစုမှာရောမအင်ပါယာအောက်ကိုကျရောက်သွားတဲ့အစ္စရေးနယ်မြေဟာအနှစ်900ကြာတဲ့အခါခုနှစ်ရာစုမှာအာရဗ်မွတ်စလင်အင်ပါယာအောက်ကိုရောက်သွားပါတယ်။နောက်ထပ်အနှစ်1000ကျော်ကြာတော့1918မှာဗြိတိရှ်လက်အောက်ရောက်သွားပြီး1948မှာအစ္စရေးနိုင်ငံကိုတည်ထောင်နိုင်ပါတယ်။နိုင်ငံတည်ထောင်ဖို့22နိုင်ငံကဂျူးကိုယ်စားလှယ်204ဦးကဆုံးဖြတ်ပြီး52နှစ်ကြာတဲ့အခါမှာနေပေါင်း2000နီးပါးပျောက်ဆုံးသွားတဲ့အစ္စရေးနိုင်ငံကိုရန်သူပတ်လည်ဝိုင်းနေတဲ့ကြားကပြန်လည်တည်ထောင်နိုင်တာဖြစ်ပါတယ်ခင်ဗျာ
။ဘုံခေပတ်စင်တင်ဆက်တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းလောအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တုတ်ကွေးအန်ဒီယန်နဲ့ကာကွယ်ဆေးအကြောင်းကိုပြောထားပါတယ်။ကိုဗစ်ကာလတုတ်ကွေးအန္တရာယ်လက္ခဏာတွေကိုရှင်းရှင်းလေးသိဖို့နဲ့ရာသီတုတ်ကွေးကာကွယ်ဆေးထိုးဖို့အရေးပါပုံကိုကျွမ်းမကြီးပညာရှင်တွေကထောက်ပြနေကြပါတယ်။တုတ်ကွေးတွေရဲ့ပြင်းထန်တဲ့အန္တရာယ်လက္ခဏာတွေကိုဘယ်လိုအလွယ်တကူမှတ်သားနိုင်ပြီးတော့ရာသီတုတ်ကွေးကာကွယ်ဆေးရောဘယ်လိုထိုးသင့်ပါသလဲ။ဒီကြောင်းကလေးအထုကုနဲ့စီတက်ကစိုးတက်ကလေးချမ်းမာပညာဌာနငိမ့်စားပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปามอคดร.ซาวเอครับကျွန်တော်တို့ကိုဗစ်တတိယလှိုင်းပြန်ကျလာပြီးတော့ဒီတုတ်ကွေးတွေပြန်ဖြစ်လာတာကိုပြောရမှာပြီးခဲ့တဲ့အပတ်ကတော့ဆရာကြီးကိုဗစ်နဲ့ဒီရာသီတုတ်ကွေးသွေးလွန်တုတ်ကွေးတွေကိုခွဲနိုင်ဖို့လက္ခဏာတွေနဲ့နောက်အသက်အန္တရာယ်ဆိုရင်ရတဲ့ပြင်းထန်လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဆရာကြီးဒီတစ်ခေါက်တော့ဆရာကြီးဒီတုတ်ကွေးကာကွယ်ရေးအကြောင်းအဓိကမပြောခင်မှာဒီတုတ်ကွေးတွေရဲ့အရေးကြီးတဲ့ပြင်းထန်လက္ခဏာတွေကိုအလွယ်မှတ်နိုင်အောင်ပေါ့ဆရာနော်ရှင်းပြပြလို့ရမှာဆရာ
ဟုတ်တယ်ခေါင်းတော်ရေရေမူရအဖြစ်လက္ခဏာတွေပေါ့ကျွန်တော်ရေဟိုလုံးဖို့ကံပြပေါ့ဒေါက်တာအောင်ကင်သိန်းရေးထားတဲ့ CT နဲ့အဲ့ဒီမှာကျွန်တော်ကတော့နည်းနည်းအနေလက္ခဏာလေးတွေကိုကျွန်တော်ကြပြလေးလောက်ထားတော့ဗျာအဲ့ဒါဘယ်လိုလဲဆိုတော့ temp main and no cap get the main နဲ့ no cap တဲ့နှုတ်ဆုပ်ပြတ်နှုတ်ဆုပ်ပြတ်ဆိုတော့နှုတ်ဆုပ်ပြတ်ကလေးဆိုရင်နှုတ်ဆုပ်ဘူးအသက်ကြီးတဲ့ကလေးဆိုရင်အစာမစားဘူးပေါ့နော်ဒီတော့ဆက်ဆက်အာနေဆေးရုံတင်ပေါ့နော်ဆက်ဆက်အာနေဆိုတာဇက်တိုက်အာနေပေါ့အဲဇက်တိုက်အာလို့ရှင်လေကလေးကအမြဲတမ်းလို့ဘာမှမဝင်မဲ့အာနေလေကျွန်တော်တို့ကြောက်သေးတယ်ဘာသုံးဖို့လို့လို့ပါတယ်ဟိုချိန်ခံနိုင်မရှိဘူးကလေးကပျောက်ခွေသွားတာပေါ့နော်အဲအဲ့လိုတွေတော့ကျွန်တော်ဟိုရေကူးရအဖြစ်ပြင်းထန်တဲ့လက္ခဏာလေးရှိနေတယ်အဲမိဘတွေကရီထားမိတာပေါ့နော်ဒါဆရာဝန်ဆရာမရောမိဘရောဒီလိုကလေးဆိုတော့ဆေးရုံတင်ပြီးကုသမယ်ဆိုတာဒွေချာမိစေချင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီတုတ်ကွေးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုဗစ်မှာတော့ဒီကိုဗစ်ကာကွယ်ဆေးတွေပေါ်လာပြီးတော့အဓိကကာကွယ်နည်းဖြစ်အခုအများထိုးလာတဲ့အချိန်မှာပေါ့နော်တုတ်ကွေးအတွက်ကဒီရာသီတုတ်ကွေးကာကွယ်ဆေးကအရင်တည်းကပေါ်ပြီးသားဆိုတော့အဲ့ဒါရဲ့အနေအထားလေးကိုနည်းနည်းဆရှင်းပြပေးပါလားဆရာကြီးဒီကမ္ဘာအခြေအနေနဲ့ဟိုမြန်မာပြည်အတွက်ဘယ်လိုထိရောက်မှုရှိနေတာလဲ
ဟုတ်ကဲ့ကျွန်တော်ဒီတုတ်ကွေးက ကွယ်သည်ကတော့1980လောက်တည်းကပေါ်တာပေါ့နော်ဒါပေမဲ့ယာစီတကွေးပို့ဒီဘာဖြစ်လဲဆိုရင်သူကဗီဇအမြဲရမ်းပြောင်းတယ်သူကိုဗစ်ကလည်းဒီလိုများလိုက်လာတယ်လို့ဖြစ်နေပေါ့နော်ယာစီတကွေးကနှစ်တိုင်းဗီဇပြောင်းတော့ကျွန်တော်တို့ကဒီယာစီတကွေးမှာဒီ virus ပို့ရလဲဗီဇကွင်းရရမျိုးမျိုးကွင်းရအများကြီးပေါ့ဗျအဲ့တော့ဒီမျိုးကွင်းတွေအတွက်ကိုနောက်နှစ်မှာဘယ်မျိုးကွင်းဖြစ်လိမ့်မယ်ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကကြိုတင်ခန့်မှန်းပြီးတော့တစ်နှစ်လောက်ကြိုတင်ပြီးတော့ထုတ်ပြန်တယ်ပေါ့နော်အဲထုတ်ပြန်တဲ့ virus ပို့ပေါ့ယာတိတကွေး virus ပို့၃မျိုး၃မျိုး၄မျိုးပါတဲ့ဆေးတွေကိုလူတိုင်းကထုတ်ကြတာကုမ္ပဏီတွေကွာပြီးမှလည်းဒီပါဝင်မှုကအတူတူပဲအဲ့တော့ကျွန်တော်တို့အဲ့ဒါမှဆိုရင်ကမ္ဘာတောင်ကျန်းပေါ့နော်တောင်ကျန်းအတွက်ထုတ်တဲ့ကာဝယ်ဆေးကကျွန်တော်နိုင်ငံမှာဆိုမိုးရိုးလောက်မှရောက်တယ်ပေါ့ဂျူလောက်မှမြောက်ချမ်းအတွက်ထုတ်တဲ့ကာဝယ်ဆေးကအဲဒီဇင်ဘာလောက်မှရောက်တယ်အဲ့တော့ကျွန်တော်နိုင်ငံတော့ဒီ Equator ရဲ့မြောက်ကလေးမှာကိုက်ရှိနေပြီပဲကျွန်တော်တို့မှာဟိုပို့ကိုက်တာတော့တောင်ချမ်းကောက်ွယ်စီပေါ့အဲ့တော့ကျွန်တော်တို့ကနိုင်ငံအနေနဲ့တော့ဒီဂျူလာမှာဂျူမေဂျူလာမှာပေါ်တဲ့တောင်ပိုင်းကောက်ွယ်စီကိုထိုးထားတင်တယ်ပေါ့ထိုးထားရင်တော့ရာသီတုပ်ကလည်းဖြစ်နေမယ်ဒီတော့ကျွန်တော်ဖြစ်နေတဲ့အိမ်မပြင်းထားဘူး
ပေါ့ဟုတ်ကဲ့ဆရာအခုကဒီမိုးရာသီအကုန်ဆိုတော့အခုတကွေးကာကွယ်ဆေးထိုးမယ်ဆိုရင်ဘယ်လိုအနေအထားမျိုးရှိလဲဆရာ
။ခုဆိုတော့ဒီလိုပေါ့မူရသည်ဖက်တန်ဆေးကဒီဇင်ဘာလောက်မှ expire ဖြစ်တယ်လေ။ expire date ကုန်ကန်ပြီပေါ့။ဆောင်းရသည်ထွက်တဲ့ဆေးရတော့မကြာခင်ရောက်လာမယ်။ရောက်လာရင်ထိုးထားလို့ရတယ်။ကျွန်တော်ကမူရသည်နဲ့ပေါ့ကိုက်တယ်ဆိုမှတခါကြလဲဒီမိုးရွန်းတကွေးကာကွယ်ဆေးရဲ့ပါဝင်မှုပေါ့နော်ဒီ virus တုံးမျိုးလေးမျိုးပါလာတဲ့ဆောင်းနှုန်းကတိတ်မကွာဘူး။ကျွန်တော်ဆောင်းနှုန်းမှထိုးတာလေဟိုတော်တင်းတော့ကာကွယ်မှုရတာပါပဲဒါပေမဲ့ကျွန်တော်တို့နိုင်ငံအနေနဲ့ပုံမှန်အပြည့်တော့မိုးရွံ့မှထိုးရတာပိုကောင်းတယ်ဘာလို့မိုးရွံ့မှဖြစ်တဲ့ကမ္ဘာတောင်ကျန်းကောက်ခဲစီရတော့ကျွန်တော်တို့ဖြစ်တဲ့အချိန်နဲ့ kait တော့ဗျာဒီနှစ်မှာတော့ဒီကိုဗစ်ပါဝါတဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာဖြစ်တာနောက်ကျသွားတာပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကကိုဗစ်မှာတော့ဒီကာကွယ်ဆေးဦးစားပေးထိုးရမယ်သူတွေရှိတာပေါ့နော်အဲ့တော့အခုရာသီတကွေးမှာရောအလားတူဦးစားပေးရမှာရှိလားဆရာ
လူတိုင်းကမထုံးနိုင်ရင်တော့မှဦးစားပေးစစ်နေရှိတယ်ပေါ့ဥပမာခုနကပြောတဲ့ဒါနှစ်ယောက်ကလေး65နှစ်အသက်တည်းပြီးတော့ကြလို့ရှိရင်ယောဂခံရှိတဲ့လူတွေတော့ကျန်းမာရေးဝန်ထမ်းတွေနော်အဲ့ဒါတွေကတော့ကျွန်တော်ကဟိုမပြတ်မကွက်ကိုထားတယ်လေပေါ့အဲ့တော့ပြင်နိုင်ရင်တော့တတ်နိုင်ရင်တော့လူတိုင်းထိုးတာအကောင်းဆုံးပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီရာသီတုပ်ကွေးကာကွယ်ဆေးကိုထိုးမယ်ဆိုရင်ဘလို့ဆက်သွယ်လောက်စားအောင်လဲဆရာ
။အဲဂျာတိတုတ်ကိကဝစီကတော့ဒီဟိုနိုင်ငံတော်အနေနဲ့ပေါ့နော်ရင်တော့တော့ကျွန်တော်တို့အဲထိုးပေးတာရှိပါတယ်။ကျမ်းမာရေးဝန်ထမ်းတွေအကုန်လုံးပြီးထိုးပေးတော့ပေါ့လေ။ဆိုရကျမ်းမာရေးဝန်ထမ်းတွေအဲတချို့ကုန်စည်တွေမှာထိုးပေးတာရှိပါတယ်။ဒါပေမဲ့ဟိုမြို့သားကဝစီတို့စီမံချက်ရလို့အဲကျမ်းမာရေးဝန်ထမ်းတွေလည်းလို့ပါဘူးပေါ့။ဟိုရင်နေတည်ရပါ။ဟိုသမားမြင့်လို့တဲ့ဒီမြို့သားကျမကြီးစီမံချက်တဲ့မြို့သားကဝယ်စီတို့စီမံချက်တဲ့မှာတော့ခုချိန်ကြီးတော့ဟိုဂျန်တဲ့လူတွေအတွက်မပါသေးပါဘူးဒါတော့ကို့အစီအစဉ်တဲ့ကို
ဟုတ်ကဲ့ပြင်ပဆေုံနဲ့ဆေကန်တွေမှာကို့အစီအစဉ်တဲ့ကို
ဟုတ်ကဲ့
ထိုးရမယ်သဘောပေါ်ဆရာနော
်ဟုတ်ကဲ့ပြင်ပပုတ်တိကကဏ္ဍမှာပဲမိမိတို့အစီအစဉ်နဲ့ထိုးရတာပါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီရာသီတကွေးကာကွယ်ဆေးရဲ့လုံလောက်မှုရှိနိုင်တဲ့အနေအထားရော
သူကတော့ဟိုကုမ္ပဏီတွေကတုံးတာပါပဲအမလေးဟိုပြောရလို့ရှင်တော့ဒီလိုထိုးရမယ်ဆိုတာကိုသိတဲ့အဲနိုင်ငံသူနိုင်ငံပြည်သူပြည်သားရေတက်ကလည်းနေသေးတာ哦အဲတော့ကမ္ဘာလူ့ရေးနဲ့ဆိုင်တော့ထိုးရမများလောက်လို့ထင်တယ်ကျွန်တော်တို့ကတော့ကျွန်တော်တို့လူတွေတော့ဒါပညာပြည့်တဲ့အနေနဲ့ဟောပြောတဲ့အဲဆွေးနွေးတယ်ပေါ့ဗျာအဲတော့သိတဲ့လူတွေလည်းထိုးကြပါလေ
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ဆုံးအနေနဲ့အခုဒီကိုဗစ်ကာလမှာတုတ်ကွေးတွေပြန်အဖြစ်များလာတာနဲ့ပတ်သက်ပြီးတော့အရေးကြီးတာဘာထပ်ပြောလို့ရှိအောင်လဲဆရာ
။အဲလူလူအနေနဲ့တော့ဘယ်လိုလဲဆိုတော့ကိုကလေးဖြန်းလာလို့ရှိရင်ဒါကကိုဗစ်လည်းဖြစ်နိုင်တယ်လို့ယာတိတကွေးဖြစ်နိုင်တယ်၊သွေးလည်းတကွေးဖြစ်နိုင်တယ်ပေါ့နော်။ကောင်းတာတော့ရေမှုရအပြင်ခုနကပြောတဲ့အရေးကြီးတဲ့ဒီအန္တရာယ်လက္ခဏာတွေပါ။ဒိဋ္ဌာမိစိတ်ကျင်တာပေါ့နော်။အန္တရာယ်ရှိတဲ့လက္ခဏာတွေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ပါစင်ဂျမိုင်းကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာ။အခုတစ်ခါတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြပါစင်တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဝင်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်ဒဏ်85နဲ့စီမံဘဏ္ဍာဝင်ကြီးဦးတန်းနိုင်ကိုထောင်ဒဏ်190အသီးသီးချမှတ်လိုက်ပါတယ်။ချင်းပြည်နယ်တွေကဓမ္မမှုတော်ဆောင်တိတ်ခါရော်ရဆရာတော်ဦးဗန်ကျမ်းမြင့်နေအိမ်ကိုအာဏာသိမ်းစစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတော့သိမ်းယူလိုက်ပါတယ်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေဖြစ်တဲ့ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာဏာသိမ်းစစ်ကောင်စီကထောင်ဒဏ်85နဲ့ဗန္ဒာရေးနဲ့စီမံကိန်းဝန်ကြီးဦးသန်းနိုင်ကိုထောင်ဒဏ်190အသီးသီးချမှတ်လိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့တုန်းကပအံအချင်းထောင်တရားရုံးကဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝင်အမှု9မှုစီမံဗန္ဒာဝန်ကြီးဦးသန်းနိုင်ကိုအဂတိလိုက်စားမှုအပါအဝင်အမှု6မှုနဲ့ထောင်ဒဏ်နေရှိချမှတ်လိုက်တယ်လို့သူတို့ရဲ့ရှေ့နေတွေကပြောပါတယ်သူတို့နှစ်ဦးကိုတရားစွဲဆိုနေတဲ့အထောက်အထားတွေဟာခိုင်လုံမှန်ကန်မှုမရှိတရားမျှတမှုလည်းမရှိတဲ့အတွက်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးကျေနပ်မှုမရှိဘူးလို့လည်း၎င်းတို့ရဲ့ရှေ့နေဦးစော်မင်းလိုင်ကပြောပါတယ်
ချင်းပြည်နယ်ဟာခါမြို့ကျော်ပုတ်ရက်ကွက်နေလူမှုအရေးနဲ့ COVID-19 ကာကွယ်တိုက်ဖြတ်နေတဲ့နေရာမှာတက်တက်ကြွကြွပါဝင်ကူညီတဲ့ခရီးရန်တိတ်ခါတော်ရဆရာတော်ဥပန်ချမ်းမြတ်နေအိမ်ကိုအာဏာသိမ်းစစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်ပိတ်ပြီးတင်းယူလိုက်ပါတယ်။နိုဝင်ဘာလရဲ့နေ့တုန်းကချိတ်ပိတ်လိုက်တာပါ။ဟာခါမြို့ကျော်ပုတ်ရက်ကွက်တုတ်တန်အုပ်ကူတစ်ခုမှာအောက်တိုဘာ28ရက်နေ့တုန်းကစစ်ကောင်စီကနေတင်းစီမိတဲ့လက်နက်ခဲယမ်းတွေဟာတိတ်ခါတော်ရဆရာတော်ဥပန်ချမ်းနဲ့ပတ်သက်တယ်ဆိုပြီး၎င်းရဲ့နေအိမ်ကိုဝင်ရောက်ချိတ်ပိတ်လိုက်တာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာအောက်တိုဘာ30ရက်နေ့ကလည်းချင်းမျိုးတော်တပ်ဦးစင် F2 ဥက္ထလည်းဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာ Slylian Mong Sakong ရဲ့ဟာခါမြို့နေအိမ်ကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်။
ရခိုင်ပြည်နယ်ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့နန်းရကုံတတရအထက်မှကာဂိတ်လုံးမဲ့အစီအစဉ်ကိုရခိုင်အမျိုးသားတွေကကန့်ကွက်နေကြပါတယ်။မြောက်ဦးမြို့ကိုကပ္ပရှေးဟောင်းအမွေနဲ့စည်ရင်းဝင်ဖို့လုပ်နေတဲ့အချိန်မှာနန်းရကုံမှာကာဂိတ်မလုပ်ဖို့ရှေးဟောင်းအမွေနဲ့ကင်းလွတ်တဲ့နေရာမှာသာသွားလုပ်ဖို့မြောက်ဦးမြို့ခံတွေကပြောပါတယ်။မြောက်ဦးကြောက်တော်မင်းပြားနဲ့စစ်တွေကိုပြေးဆွဲနေတဲ့ခီးတဲ့တင်ကားတွေရပ်နားဖို့အတွက်မြို့နယ်စီပင်တရားရေးအဖွဲ့နဲ့မြောက်ဦးမြို့ရှေးဟောင်းသူတေတနာတို့သဘောတူညီချက်နဲ့ကိလို့ဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကမြောက်ဦးမြို့မှာအေအေနဲ့အစိုးရတပ်တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှေးဟောင်းမွေနစ်တချို့ထိခိုက်ခဲ့တယ်လို့အာဏာသိမ်းစစ်တပ်ဝင်ရောက်နေရာယူထားတဲ့နေရာတွေမှာလည်းရှေးဟောင်းအမွေနစ်ပျက်စီးမှုတွေရှိနေတယ်လို့လည်းမြောက်ဦးမြို့ခံတွေကပြောပါတယ်
တအနာသိမ့်မှုကြောင့်နိုင်ငံရေးမငြိမ်သက်မှုကိုဗစ်ရောဂါကူးစက်မှုကြောင့်စီးပွားရေးပြတ်လာမှုတိုင်းရင်းသားနဲ့နိုင်ငံတပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်မှုစတဲ့အခက်ခဲတွေကြောင့်နေရွှန့်ခွာပြီးထိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ရှမ်းပြည်သားတွေနေ့စဉ်ရက်ဆက်ဖမ်းဆီးခံနေရပါတယ်နိုဝင်ဘာ9ရက်နေ့ကတာချီလေးမြို့နယ်စက္ကတ်သင့်ချင်းရိုက်ခရိုင်မင်ဆိုင်မြို့အတွင်းမှာ20ဦးချင်းမိုင်ခရိုင်ဖောင်မြို့နယ်မှာအယောက်40ခန့်ကိုထိုင်းနယ်စစ်လုံခြုံရေးတပ်ကဖမ်းဆီးခဲ့ပါသေးတယ်။ဒီနှစ်လ3လအတွင်းဖမ်းဆီးခံရတဲ့ရှမ်းပြည်သားတွေအယောက်400ကျော်ရှိပါတယ်။ထိုင်းရဲ့စစ်ဆေးချက်အရလူတို့တွေဟာရှမ်းပြည်တောင်ပိုင်းကလာတဲ့လူတွေဖြစ်ပြီးနေအိမ်ကနေချင်းမိုင်အထိမြန်မာကျပ်ငွေ70သိန်းနဲ့ညီမျှတဲ့ထိုင်းပတ်ငွေတစ်ယောက် 16,000ပန်ကောင်းမြို့အထိဆိုရင်မြန်မာကျပ်ငွေ12တိန်းနဲ့ညီမျှတဲ့ထိုင်းပတ်ငွေ2000ခန့်အထိပတ်စံပေးရတယ်လို့သိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ဘဟုဌာနချုပ်လိုင်စာမြို့မှာ COVID-19 ကူးစက်ခံရသူ1500ကျော်သွားပါတယ်။လက်ရှိမှာ PPE ဝတ်စုံတွေနဲ့ကိုဗစ်ကာကွယ်သုံးပစ္စည်းတွေဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ KIO ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေနည်းရေးကော်မတီကပြောပါတယ်။ COVID-19 ကူးစက်မှုထိန်းချုပ်နိုင်ဖို့လိုင်စာမြို့အတွင်းနိုဝင်ဘာလ၂ရက်နေ့ကစပြီး lockdown ချထားတယ်လို့ KIO ရဲ့ COVID-19 ရောဂါတားဆီးနေနည်းရေးကော်မတီအတွေ့အကြုံမူ Bomuji Lapine Heng Wamga Biobare, Liza Dida Kandre, Gobiku Semu Shimashi, Nisin, Luye, Yaganango, Sisemu, Bene de Lu, No Lockdown Chatare, Galama, Winter Quint, Tencho Kantayare, Intang Su, Litown, Jo Adoe, Achekan, Sana Yekago, Topam, Betare Lu, Bomuji Lapine Heng Wamga Biobare.
ဒီအကြောင်းစုံကိုတော့ကိုရောပကစုစီထားပြီးတော့စိုင်းမငါတင်ဆက်ပေးထားပါရယ်ရှင်အာနာသိန်းစစ်ကောင်စီထုတ်စစ်စင်နေတာကိုခုခံတိုက်ခိုက်ဖို့ချင်းလန်ဒီဖန့်ဖို့စီဒီအက်လို့ခေါ်တဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့ချင်းမြူရတမ်တို့စီအန်အေတို့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်ရက်ဆက်တိုက်ပွဲဆင်နွှဲနေပါတယ်အဲ့ဒီအကြောင်းကိုချင်းမြူရတမ်တို့စီအန်အေပြောရေးဆိုခွင့်ရှိသူစလိုင်း
နောက်ပိုင်းမှာချင်းပြည်နယ်မှာတပ်ဖွဲ့တွေကတော်တော်စိတ်လာတာပေါ့စီးတင်ရယ်ဆလမ်ရယ်ဟာခါရယ်ခန္တလာရယ်မတူပီရယ်မင်းတရဲ့ကံပလစ်ရယ်အဲ့ဒီနှုတ်နယ်တွေမှာတပ်ဖွဲ့ကအခုကကိုးချင်းခဲမနေဖြစ်ပြီပေါ့နော်အဲ့ဒါအနောက်သားစီကြောင်းကိုတို့ကကဲဟိုစီစဉ်ရေးကိုဆက်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်တောင်ပိုင်းမတူပီမြို့ကနေမင်းတပ်မြို့ကိုဆင်းလာတဲ့တန်ချက်ကာကား20အပါဝင်စစ်ကား85စီးကိုမင်းတပ် CDF ကမတူပီမင်းတပ်လမ်းကြားမှာနိုဝင်ဘာ2ရက်နေ့ကနေ10ရက်နေ့အထိ9ရက်ကြာနေ့ဆင်ကြားဖြတ်ပြီးခြုံခိုတိုက်ခိုက်လို့စစ်ကောင်စီတပ်တအယောက်90ထက်မနည်းတေဆုံးတယ်လို့မင်းတပ် CDF ပြောရေးဆိုခွင့်ရှိသူစလိုင်းရောမန်ကပြောပါတယ
်နိုဝင်ဘာ2ရက်နေ့မှာကျွန်တော်စာထိတိမဖြစ်တဲ့ဆိုရှယ်ချန်နယ်နောက်ကနေမုတ်ဖြူအမင်းလိုက်လို့ပဲတောက်ဆောက်လိုက်တော့ပဲဒီနေ့ထိပဲဆိုတော့တကွကမနာတောက်ဆောက်ဖြစ်သွားတာအမင်းကြောင့်ခုနှစ်ဆယ်ကျော်ရှိ80 80ကျော်ဒါကြာဆုံးတဲ့ခံမှန်းတာပေါ့နော်အနော်ရထားအနော်ရထားတော့ကျွဲခတ်လို့ဒီရလေကျောင်းပေါ်မှာတော့ကျွဲမရှိဘူးနောက်နောက်ပဲရှိတယ်ဆိုတော့နောက်ခတ်လို့ဒီကြတယ်ပြောရမှာပါပဲကျွန်တော်ကတော့အနော်ရထားစီစီမျိုးစိုက်တယ်လို့အဲ့လိုတခုလိုတက်လာတာကိုစိုက်တယ်လို့ကျွန်တော်တို့ကမြေပြန်ထည့်ကိုသွားပြီးမှမြေပြန်ဒေတာရှိသွားမှစီစီမျိုးကြီးကြီးမှမလုံးနိုင်ဘူးဒါပေမဲ့ကျွန်တော်တို့စူးမှုထားတဲ့မင်းကြီးသေးကိုရောက်လာမယ်ဆိုတော့ကျွန်တော်တို့ကတော့အဲ့ခံမှာပဲလို့
ချင်းမီနယ်မြောက်ပိုင်းဒေသမှာလည်းနိုဝင်ဘာ5ရက်နေ့တရက်တည်းမှာပဲရေစွာမြို့တီးတိမ်နဲ့ထန်တလန်းစားတဲ့မြို့နဲ့သုံးမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ချင်းပြည်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်သားအနည်းဆုံး6ယောက်သေဆုံးပြီးတနတ်3လက်သိမ်းဆည်းရမိတယ်လို့ချင်းမြူလာတပ်မတော် CNE ပြောခွင့်ရဆလိုင်းထက်နီကပြောပါတယ်ရေစွာကို
ကျွန်တော်တို့စစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကောင်တပ်စစ်ပူးပေါင်းတပ်ဖွဲ့တွေအဲ့ဒီမှာစစ်ကောင်စီတက်တာလေးရောက်ဒီတော့မှာကျွန်တော်တို့တက်လက်ပြရတယ်နောက်ကနေကြောင်းပေါ်ဒီမှာဘုံတက်ခတ်တဲ့စစ်ကောင်စီအဲ့တော့ဒီတော့မှာကျွန်တော်တို့တက်လက်ပြရတယ်အခြေခံကျွန်တော်တို့အခြေခံတော့မရှိဘူး
တပင်ဟာခါမတူပီကံပလက်မြို့နယ်တွေမှာလဲနိုဝင်ဘာလပထမပတ်အတွင်းစစ်ကောင်စီနဲ့ချင်းပြည်ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲမှာစစ်ကောင်စီဘက်ကအကြဆုံးများလို့ချင်းပြည်နယ်မှာတိုက်ပွဲအရှိန်ဆက်လက်ပြီးပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ
်ဆက်ပြီးတော့ရွေးကောက်ပွဲကိုအချိုးကျကိုယ်စားလှယ်စနစ်ဆိုင်ရာ PR ဆွေးနွေးပွဲကိုစစ်ကောင်စီရွေးကောက်ပွဲကော်မရှင်ကနေဦးဆောင်ပြီးတော့နိုဝင်ဘာလ5ရက်နေ့နဲ့6ရက်နေ့မှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ရာနိုင်ငံရေးပါတီ93ပါတီတွေက NLD, SNLD, ANP အပါအဝင်42ပါတီကမတက်ရောက်ခဲ့ကြပါဘူး။ PR စနစ်သုံးရင်ဘာဖြစ်မလဲ။ဘာကြောင့်အာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကို PR စနစ်ပြောင်းလိုပါသလဲ။လက်ရှိတိုင်းပြည်ရဲ့အနေအထားနဲ့သင့်လျော်ပါသလား။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
။မြမရွေးကောက်ပွဲကို PR ခေါ်အချိုးကျကိုယ်စားလှယ်စနစ်ပြုပြင်ကျင်းပဖို့အာဏာသိမ်းစစ်တပ်ကအစည်းအဝေးဥဆောင်ကျင်းပရမှာနိုင်ငံရေးပါတီ52ပါတီတက်ရောက်ပါတယ်။ PR စနစ်ကလက်ရှိအနေအထားနဲ့ကြည့်တုံးဖို့တင့်မတဲ့စဉ်းစားနေဆဲမှုအစည်းအဝေးမသက်ဖြစ်ဘူးလို့သူတို့မျိုးသားအဖွဲ့ချုပ်ပါတီ DNOP ဥက္ကဋ္ဌဦးတမဦးကအခုလိုပြောပါတယ
်။ FPDP စနစ်နဲ့ solution လောက်ကျွန်တော်တို့တမဲတာအနေရကနော်ကျွန်တော်တို့ဒါမဲခြံသားချင်းအလုံးကိုကြားမပြဘူးဆိုတော့ကျွန်တော်တို့သဘောပေါက်ခဲ့တယ်ပေါ့အခုတက်လာတဲ့အစိုးရကလည်းဒါကိုတူတူလေးတည်ရတီးတော့ကျွန်တော်တို့ PR စနစ်ချင်းသုံးမှတ်တာလည် ဒါတီဗီလူထုမဲဆန္ဒစီအလုံးကိုစားပြုမယ်လို့သူတို့ဘက်ကဒီလိုနားလည်ပြီးတော့ဒီအစနစ်ဖြစ်ဖို့စူးစမ်းတယ်လို့ပဲမြင်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့တော့ဒါကျွန်တော်တို့ဒေတာမှာပြအစနစ်တုံးတင်မတင်ဆိုတာမျိုးလဲကျွန်တော်တို့စဉ်းစားနေသေးတယ်ဆိုတော့ကျွန်တော်တို့ဟိုဘက်ဒီဘက်အလုံးကိုကျွန်တော်တို့ပန်ထောက်ဆူနေဆုံးမရှိသေးတော့ဘူ
းဒီခိုင်မျိုးသားပါတီ ANP မှာဘူဝရရေးရဥဆောင်ကော်မတီဖွဲ့ဝင်ဦးထွန်းအောင်ကျော်ကတော့ပြအစနစ်ကိုလေ့လာဖို့အတွက်နည်းနည်းစိတ်ဝင်စားတယ်လို့ခုလိုဆိုပါတယ်
ကျွန်တော်တို့ဖြစ်နေတဲ့ရွေးကောက်ပွဲကြီးအရတဖွဲ့တပါးကြီးတအုပ်စုကလုံးကြီးအုပ်ပြီးတော့မှအများပြည်သူအပေါ်မှာခင်းသလိုရှင်းလဲအုပ်ချုပ်တဲ့သတင်းတွေကတော့မဖြစ်ဘူးအဲဘာလို့လဲဆိုတော့ကျွန်တော်ဒီမိုကရေစီနဲ့ကင်းကွာတဲ့အကျိုးသက်တွေပဲအဲ့ဒါကြောင့်ကျွန်တော်တို့က PR စနစ်ကိုပြင်းလုံးမဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့လစ်လာဖို့အတွက်တော့နည်းနည်းစိတ်ဝင်သွားတယ
်ရန်ကုန်စောင့်ကြည့်ဖွဲ့ဥက္ကဋ္ဌဒေါက်တာညွန်းညွန်းသိန်းကတော့ရွေးကောက်ပွဲစနစ်တွေကိုဘယ်လောက်ပဲပြင်ပြင်မြတ်တာချင်းလွတ်လပ်ခြင်းတို့ကိုအချိန်မကန်ဘူးဆိုရင်အကြောင်းထူးလာမှာမဟုတ်ဘူးလို့ခုလိုဆိုပါရယ်
။ဘယ်ကော်မရှင်မဲချီချီအတူတူပဲပေါ့နော်။အဲ့တော့ကော်မရှင်တွေဟာအနည်းနဲ့အများတော့အစိုးရရဲ့ PR တွေအာဏာရပါတီရဲ့ PR တွေအောက်မှာနေရတယ်ပေါ့နော်။အဲ့တော့ PR စနစ်မှာလည်းပဲအဲ့လိုပဲ။ဘလောက်ပဲကောင်းတဲ့ PR စနစ်ပဲဖြစ်ပါစေ။နိုင်ငံရေးစနစ်ကဒီမိုကရေစီစနစ်ကိုအချိန်မကန်ဘူးဆိုရင်နိုင်ငံရေးစနစ်ကလူနည်းစုတွေကိုအားမပေးဘူးအမျိုးသမီးတွေကိုအားမပေးဘူးဆိုရင်ပေါ့နော်။ဒီနိုင်ငံရေးစနစ်ကမျှတခြင်းကိုအချိန်မပြည့်ဘူးလူသားစံမှုကိုဗဟိုမပြည့်ဘူးဆိုရင်ဘလောက်ပဲရွေးကောက်ပွဲစနစ်တွေကိုပြင်ပြင်အကြောင်းထုတ်မှမဟုတ်ဘူးပေါ့
မြန်မာနိုင်ငံကရွေးကောက်ပွဲစနစ်မှာတိုင်းနဲ့ပြည်နယ်လွှတ်တော်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်၃မယ်တိုင်းရင်းသားဖြစ်ရင်၃မယ်လူသူ၃လင်းမယ်တပြိုင်တည်းပေးရပါတယ်ပါတီ list နဲ့အချိုးကျကိုယ်စားလှယ်စနစ် PR ပုံစံနဲ့ထောက်လောက်လာမယ်ဆိုရင်မဲပေးစနစ်ပုံမရှုပ်ထွေးလာနိုင်တယ်လို့လေလာသူတွေကတုံ့တက်နေကြပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်ခရီးရန်တိတ်ခါရော်ရဆရာတော်ဥပန်ကျမ်းရဲ့နေအိမ်ကိုအာနာတိန်စစ်ကောင်စီကနိုင်ငံပိုင်အဖြစ်ချိတ်သိမ့်ပြီးတင်ယူလိုက်ပါတယ်။ထိုင်းနိုင်ငံအတွင်းတရားမဝင်ဝင်ရောက်တဲ့ရှမ်းပြည်နယ်သားအများပြားကိုထိုင်းနိုင်ငံလုံခြုံရေးတပ်ကနေ့စဉ်ရက်ဆက်ဖမ်းဆီးနေပါတယ်
။သရရှင်တွေအခုနားဆင်နေကြကြရတာကတော့နေဆက်ဒေတာတိုင်းသားသတင်း၆တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ
တော်ရရှိနေကူနာဆင်ကြရကတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေတင်ဆက်တဲ့အပတ်စဉ်တိုင်းသတင်းလောက်အစီအစဉ်ဖြစ်ပါတယ်။ view ကနေခြေသာပြည်နေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမမ်းမြသတင်းအောင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ CNN တင်ပြရနောက်ပိုင်းမှာပဋိပက္ခတွေနဲ့ဆန္ဒမှုဆိုင်ရာအကြက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့American ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံညာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအရေးနဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်နိုင်ရေးကိစ္စတွေကိုဒီကနေ့အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံညာရေးဝန်ကြီး Liz Truss နဲ့အင်ဒိုနီးရှားနိုင်ငံညာရေးဝန်ကြီး Retno Marsudo တို့တွေ့ဆုံဆွေးနွေးတာမှာတခြားဒေသတွင်အရေးကိစ္စတွေနဲ့အတူထည့်သွင်းပြီးတော့မြန်မာနိုင်ငံအရေးကိုဆွေးနွေးခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှွန်တာနာအပါဝင်၅ဦးအမှုအတွက်တက်တည်တွေကိုလာမယ့်နိုဝင်ဘာ25ရက်နေ့မှာစတင်ပြီးတော့စစ်ဆေးမှာဖြစ်ပါတယ်။နိုင်ငံတော်လူဝတ်ချက်အုပ်ဝေးချိုးဖောက်တဲ့ဆိုတဲ့အမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တာနာ NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်နိုင်းဝန်ကြီးတွေအပေါ်မှာတရားစွဲဆိုထားတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့ကိုဗစ်ပိုးတွေ့သူက954ဦးရှိပါတယ်။ဒီကနေ့မှာကိုဗစ်ကြောင့်သေဆုံးသူက73ဦးရှိပါတယ်။အခုထိဆိုရင်တရဝင်းစီးရင်တွေအရပိုးတွေ့သူစုစုပေါင်း9,100ကျော်နဲ့သေဆုံးသူက18,000ကျော်ရှိနေပြီဖြစ်ပါတယ်။တောင်အာဖရိကသမ္မတဟောင်း FWD ကလပ်ဟာကြာသာပြည်နေမနေ့တုန်းကကိတ်တောင်မျိုးကနေအိမ်မှာကင်ဆာရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။သူဟာလူနည်းစုလူပြည်တွေကြီးစုခဲ့တဲ့တောင်အာဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်ခဲ့တဲ့နောက်ဆုံးသမ္မတအဖြစ်နဲ့ခွဲခြားမှုအဆုံးသက်ရေးဥဆောင်လုပ်ပေးခဲ့သူလည်းဖြစ်ပါရဲ့ရှင်
။သတင်းချင်းချုပ်ကိုမမျှသတင်းအောင်ထင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကအလိမ္မာဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ El Santos နဲ့ Vasco Volare တို့ဖြစ်ပါတယ်။ View American တန်ရဲ့ကျွန်တော်ရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00 line to meter 1695 32လိုင်းနာမီတာ190တို့ကနေတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံး BND ရဲ့အတွက်ကြေဝေးပြီးတော့လိုရာပန်းနိုင်ကိုအမြန်ဆုံးရှောင်လန်းနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.